အမေရိကန်နိုင်ငံကအဆင့်မြင့်ဆုံးကိုယ်စားလှယ်အဖွဲ့အနေနဲ့ပေါ့ဗျာလက်ထောက်နိုင်ငံကြီးကြီးဝန်ကြီးမစ္စတာကတ်ကမ်ဘယ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအမနက်ဖန်လောက်ဆိုပုံမှန်ပြီးကိုရောက်ပြီပေါ့ဗျာဆိုတော့ဒီသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အရှင်ဖျားအတီတဲ့ထူးထူးခြားခြားတိုက်တွန်းမိတ်မကျင်တာများရှိပါသလားဗျာ
အခုတည်းအနေနဲ့ကတော့ပြောပါဆိုလို့ရှိရင်တော့ဒီတစ်ဆယ်ရွေးပေါ့ဘယ်လုံးဝဆက်ဆံကျင်တယ်လုံးဝလက်မခံနိုင်ဘူးခုရဲ့ရွေးပေါ့ဝယ်ရလတ်ကိုအကောင်းတွေပေါ်ပြီးမှသာလေတော့တခုကလုံးတင်တယ်ပေါ့လေအခုတခုတော့မအကောင်းတော့ဘူးနောက်တခုလုံးတယ်အဲ့ဆိုတော့ဟာဒီလုပ်ပေးတဲ့လူဦးဇင်းတော့ဘလုံးမယုံကြည်ကြည်မရှိနိုင်ဘူးအဲ့ဒါကြီးပဲဦးဇင်းတော့လုံးဝလက်မခံနိုင်ဘူးအဲ့ဒါတော့ဘလူးနဲ့ပဲတွေ့တွေ့တွေ့တဲ့လူဦးဇင်းတော့ဒီဟာကတော့လုံးဝအခိုင်အမာကိုင်လို့ပြောမှာပဲ
90ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နိုင်ငံရေးပါတီကိုအာဏာလွှဲမပေးခဲ့ဘူးဆိုတော့အခု2020ရွေးကောက်ပွဲမှာလည်းအနိုင်ရခဲ့တဲ့ပါတီကိုအာဏာလွှဲပေးလိမ့်မယ်လို့အချင်းပြအနေနဲ့မယုံကြည်ဘူးပေါ့ဗျာအဲ့လိုဆိုလိုတာလားဗျာ
အမမယုံကြည်ဘူးလေသူတို့လိုလာတဲ့ပါတီအနိုင်ရဝိုင်းတော့သူတို့ဆွဲပြီးမယ်သူတို့လိုလာတဲ့ပါတီမဟုတ်ရင်တော့အခုလိုပဲနောက်တစ်ပွဲဆိုပြီးတော့လုပ်မှာပဲသူတို့ကတော့အဲ့တော့ဟိုဘလို့မှလူတို့ပေါ်ယုံကြည်ရှိရတော့မရှိဘူး။ဟောသူတို့လုပ်ခဲ့တဲ့လုပ်ငန်းစဉ်တွေအကုန်လုံးပြန်ကြည့်ရင်ဘာမှယုံကြည်ရှိရတော့မရှိဘူးလေ။အလိညာရည်ရည်လေ။ဒေါင်းသားတို့ကြီးတဲ့ဒီပိုင်းရေးခင်းမှာတော့သူကိုယ်တိုင်ရိုက်ခံပြီးတော့သူတို့သူဖမ်းလာပြီးတော့မှဖမ်းတော့မဟုတ်ပါဘူး။လုံလုံရေးရထိန်ထိန်လာပါဘူး။အခုတော့6နှစ်ကျော်9နှစ်ရှိတာလေ။အဲတက်ထပြီးတော့ပြင်ကြီးညမ်းစဉ်ပြီးတော့အကွက်ချပြီးထပ်ပြီးတော့အမှုကိုတက်တန်းထပ်တူ။အဲတော့သူတို့ပေါ်မှာဘလို့မှယုံကြည်မရှိရင်သူတို့လုပ်ခဲ့တဲ့လုံငန်းရဲ့တမန်ကြောင့်ပြန်လာကြည့်ရင်အကုန်လုံးကအလိညာတွေကြီးရယ်တောင်းလိမ့်တောင်းထားကြီးတွေပဲအဲဒါဦးဇင်းတို့ဘလို့မှလက်မခံနိုင်ဘူး90ရွေးကောက်ပွဲကိုဒါသူတို့ရလောက်ကိုအကောင့်ထက်ပေါ်ပေးပြီးဒါနောက်လို့ပေါ့ဦးဇင်းပြောတာသူတို့ကိုယ်တိုင်ကမကထလုပ်ပေးတာပဲသူတို့စစ်တို့ရကမကထလုပ်ပေးတာလားပဲအဲသူတို့လည်းကျင်းနေပြီးတော့သူတို့လည်းဒီရလောက်ကိုကဘာတိကျင်းနေပြီးပဲတောက်ကောင်းတယ်မပေါ်ပေးပဲနဲ့ဒါအတိမမပြုပါဘူးဆိုတော့ဒါဂျာမန်မစောင်းဘူး
အခုအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးမစ္စတာကတ်ကမ်ဘောနဲ့ဒီမြန်မာစစ်ကောင်းဆောင်တွေစကားပြောတဲ့နေရာမှာပေါ့ဗျာမစ္စတာကတ်ကမ်ဘောကိုပေါ့လေအရှင်ဖျားအနေနဲ့ဘယ်အချက်တွေကိုအထူးသတိပြုဆင်ခြင်ဖို့လိုတဲ့သတိထားဖို့လိုတဲ့ဆိုပြီးတော့အရှင်ဖျားအနေနဲ့တိုက်တွန်းပြောဆိုချင်တာများရှိပါသလားဗျာ
ဦးဇင်းတော်အဓိကကတော့ကိုယ့်ရဲ့ရုပ်ဘွယ်ရလောက်ကိုအကောင့်တွေပေါ်ပေးဖို့ရဲ့ပြီးရင်သုံးပွင့်ဆိုင်ဆွေးနွေးညှိနှိုင်းဖို့ရဲ့ဖန်သားတဲ့ရဟန်းတန်ဃာတွေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုကျင်းကြမရှိပြန်လုပ်ပေးဖို့အဲဒီ၃ချက်ကတော့ဦးဇင်းအဓိကထားပြီးတောင်းလို့ရတယ်။တော့ဒါအောင်လည်းအဓိကထားပြီးတော့ပြောလို့ရတယ်။ဒါမှသာလေတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုစောင့်နေရလို့ဦးဇင်းယုံကြည်လို့ရအောင်ဒီအချက်တွေကမှမလုပ်သေးဘဲနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုသွားတယ်ဆိုတာဒါရှာရုံရှိလို့ရှောက်ပြောတာပဲ။ရအောင်လုပ်ပေးပါ၊ပြီးအောင်လုပ်ပေးပါမယ်။အဲဒီလိုကာလတတ်မှတ်ချက်ကတော့ထားရမှာပေါ့။အဲအဲဒီတတ်မှတ်ချက်အတွင်းမှာသူပေးရတဲ့ကတိတိုင်းသူပြီးပြအောင်လုပ်ပေး။အဲဒီလိုဆိုရင်ဦးဇင်းတို့ကသူ့ဘုံမှာကြံရုံကြီးတက်ဝင်မှုဖြစ်လာမှာပေါ့ဘူးတော့လူကလုပ်ပေးပါမယ်လားလို့ကဘာတကူမှလည်းလုပ်ဝင်ပေးဘူးပြီးရင်ဟိုမှောက်လိုက်လန်လိုက်ပေါက်လိုက်လန်လိုက်နေတယ်လှုပ်ရှင်လို့လှုပ်ရင်းရှင်လို့လိန်ညာရှင်လို့ညာနေရပဲကဘာဖီးရနေနေပေးလိုက်နည်းနည်းလျှော့ပေးလိုက်နိုင်ငံရေးတင်းသားတွေလှုပ်တယ်လို့လည်းရာဇဝတ်သားတွေကြီးပဲလှုပ်ပေးလိုက်နေလက်ပတ်ပြီးတော့ဒီလိုနဲ့ပဲလုပ်နေတာ
အခုလာမဲ့မစ္စတာကတ်ကမ်ဘောဟာဆိုရင်စစ်ကောင်းဆောင်တွေလည်းမကောက်ဘောဖေရဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်နဲ့လည်းတွေ့ဖို့ရှိတယ်ဆိုတော့ကအရှင်ဘုရားအနေနဲ့ပေါ့လေတန်ခါတပေါင်းစုအဖွဲ့ကြီးရဲ့ဦးဆောင်ဆရာတော်တပါးအနေနဲ့ပေါ့ဗျာတကမာကြီးတောင်ဆန်းစုကြည်ကိုတော့တခုခုမြအကြံပြုကျင်တာရှိပါလားဗျာဆွေးနွေးတဲ့အခါဗာအချက်တွေအလေးထားဆွေးနွေးတင်တယ်ဆိုပြီးတော့ဗာတွေအကြံပြုကျင်တာရှိပါတယ်လေဗျာ
ဒီရတော့ဇောင်းဝိုင်းတော်နန်းစုကြည်နေနဲ့လည်းဒါဦးရင်းပြောကျင်တဲ့အချက်တွေသူလည်းပြောမှာပါပဲလေခုနပြောတဲ့အချက်၃ချက်ပါပဲသူလည်းဒီရတော့တောင်းထုတ်မှာပဲလေအဲနောက်တစ်ချက်ကတကယ်၍မြောက်ပေါ့နော်ဦးရင်းတော့လက်တော့မခံဘူးပေါ့ဒီ2010ရွေးကောက်ပွဲကိုလက်မခံဘူးသူတို့လည်းတကယ်ဒီသူတို့ဘက်ကမဖြစ်မနေဒီ2010ရွေးကောက်ပွဲကိုဒုလာခဲ့မယ်ဆိုရင်ဦးရင်းတို့ဘက်ကတော့ဒါသံဃာတူးတွေအနေနဲ့နေထဲခွင့်ဦးရင်းတို့တော့အားလိမ့်မယ်ဦးရင်းတို့ကဖျားရှင်လက်ထက်အဆက်ဆက်ကဓမ္မဆက်အောက်မှာပဲဦးရင်းတို့ရပ်တည်လာခဲ့တာအနာဆက်အောက်မှာဦးရင်းတို့မရှိရဘူးဒါအခုတော့သူကဖမ်းနေစီးတယ်ထောင်ထဲထည့်တယ်ဂျုံတင်တယ်အမှုစစ်သေးရဲ့နော်အဲ့တော့ဒါအနာဆက်အောက်ကိုယ်တို့တွင်လိုက်တဲ့ဘောပဲအဲ့တော့အနာတဲ့အောက်ကိုတွင်လိုက်ပြီဆိုရင်ကိုအုပ်ချုပ်လူတန်းတော့ကိုရွေးချယ်ပိုင်ခွင့်ဆိုရင်နေတဲ့ခွင့်ကိုသူတို့ရအောင်အဲအဲ့ဒီအချက်ကိုလည်းဒါတကမာကြီးနေတဲ့တောင်းထုတ်ပေးသေးရင်လေ
ဒီပါဗျာရှင်ဗျာအခုလိုအမိတ်ရှိတဲ့အတွက်ကျေးဇူးတော်ကြီးပါတယ်ဗျာ